ဂျပန်နိုင်ငံကပျက်စီးသွားတဲ့ဖူကူရှိမာဓာတ်အချိနျူကလ িয়ার တအားပေးဆိုင်ကနေတန့်စင်ကြည်တာရေဒီယိုတက်တိကျအရေးဆုံးတွေကိုပင်လယ်ထဲဆွန့်ထုတ်လိုက်တဲ့အပေါ်တရုတ်အစိုးရရဲ့စိုးရိမ်ပူပန်မှုတွေကိုတရုတ်ကျွမ်းကျင်သူတွေနဲ့တွေ့ဆုံပြီးတော့ရှင်းလင်းတင်ပြခဲ့တယ်လို့ဂျပန်ကပြောပါတယ်။အနုမျိုးတပေါင်းဖိုထက်ကရေဆိုးတွေပင်လယ်ထဲပြန်လည်ဆွန့်ထုတ်ခဲ့တဲ့အပေါ်ငါးဖန်လုံငါအုပ်စုတွေနဲ့အထူးသဖြင့်တရုတ်နဲ့အိမ်ကြီးချင်းတိုင်းပြည်တွေကကန့်ကွက်နေကြတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ဂျပန်နိုင်ငံကတင်ပို့တဲ့ပင်လယ်စာအားလုံးကိုကန့်သက်တားမြစ်ထားပါတယ်။ဒီလိုရကြောင့်တရုတ်ကိုတင်ပို့နေတဲ့ဂျပန်ကကမာမွေးမြူရေးသမားတွေအတော့ကိုထိခိုက်နေရတာပါ။တအားပေးစက်ရုံကရေဆိုးတွေကိုကြိုတင်စီစဉ်ထားတဲ့အတိုင်းပင်လယ်ထဲဘလို့ဆွန့်ထုတ်ခဲ့တယ်လဲဆိုတာသိပ္ပံပညာအခြေပြုပြီးတော့ရှင်းလင်းတင်ပြခဲ့တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံအရှေ့မြောက်ဘက်ကဒိုင်ယန်မြို့မှာနှစ်နိုင်ငံကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။2017ခုနှစ်ကငရင်နဲ့ဆူနာမီရေလိုင်းကြီးတွေကြောင့်ဖူကူရှိမာဓာတ်အားပေးစက်ရုံကဓာတ်ပေါင်းဖို3ခုထိခိုက်ပျက်စီးခဲ့ရတာဖြစ်ပါတယ်။